ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တို့ကကော်ဗစ်ဆိုင်းကိုဇူလိုင်လကအကြမ်းဖက်ထိုက်ခဲ့ပြီးနိုင်ငံသားအများစုအပါအဝင်လူ22ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်အပြစ်တင်ခံထားရတဲ့ Islamic စစ်သွေးကြအဖွဲ့ဝင်12ဦးဟာအစိုးရလူမျိုးရေးတပ်ဖွဲ့ဝင်တွေနဲ့ဒီကနေ့ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေအတွင်းသေဆုံးသွားပါတယ်။ဂျမာဦးမူဂျာဟေဒင်ဘင်္ဂလားဒေ့ရှ် JMB ရဲ့အဖွဲ့ဝင်တွေလို့ယူဆရသူ12ဦးဒါကမျိုးတော့အစွန်ပိုင်းကပုံခုနေတဲ့နေရာတွေကိုလူညုံကြီးတပ်ဖွဲ့ဝင်တွေ3ချိန်ဝင်ရောက်စီးနင်းခဲ့ပြီးအဲ့ဒီမှာစစ်သွေးကြတွေတည်ဆုံသွားတာဖြစ်တယ်လို့ပြည်ရေးဝန်ကြီးဌာနဝန်ကြီးဖြစ်တဲ့အစာဒူဇမန်ခန်းကပြောပါတယ်စစ်သွေးကြတွေကိုလည်းနဲ့ချခိုင်းပေမဲ့သူတို့ကအစာပြစ်တဲ့အတွက်လူညုံကြီးတပ်ဖွဲ့ဝင်တွေကပြန်ပစ်ခဲ့ရတာလို့မစ္စတာခန်းကပြောပါတယ်ဒါကမျိုးတော့ရဲ့တန်တမန်ရက်ွက်မှာဇူလိုင်လ1ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာပါလို့အဲစစ်သွေးကြွားတွေကပြောခဲ့ပြီးဘင်္ဂလားဒေ့ရှ်မှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေကအဆိုးရွားဆုံးဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေအဆိုးရွားကပြည်တွင်းစစ်သွေးကြွားတွေကိုအပြစ်တင်ခဲ့ပေမဲ့ဇူလိုင်လတိုက်ခိုက်မှုနဲ့လုပ်ပုံကင်ပုံနဲ့စနစ်တကျစီစဉ်ထားမှုကိုအခြားနိုင်ငံတွေကအစ္စလာမစ်ဝါဒီကွန်ရက်တွေနဲ့ပါချိတ်ဆက်ပြီးလုပ်ကင်ခဲ့ပုံရတယ်လို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။